ကျောင်းမြန်မာနေဆက်ကုံတော်ရေးမှာရွှေငွေကိုတရားဝင်ပေးချေနိုင်တဲ့ငွေကြေးအဖြစ်2027ဒီဇင်ဘာလမှာဗဟိုဘဏ်ကသတ်မှတ်ခဲ့ပြီးတဲ့နောက်မှာအခုတခါတော့အမေရိကန်ဒေါ်လာကိုပြန်သုံးရမယ်လို့မြန်မာကုံတော်ရေးဦးစီးဌာနကဇူလိုင်လ10ရက်မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြန်မာဘက်ကရောင်းတဲ့ကုန်တွေကိုတရုတ်ဘက်ကရန်ငွေနဲ့ပဲပေးချေမယ်လို့ပြန်ပြီးတော့တုံ့ပြန်ထားတာကြောင့် န်ဒေါ်လာကိုပဲပြန်ပြီးအသုံးပြုရမယ်လို့မြန်မာကုန်သွယ်ရေးဦးစီးဌာနကဇူလိုင်လ4ရက်နေ့မှာညွှန်ကြားလိုက်ပေမဲ့တရုတ်ကုန်သည်တွေကတော့အမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ဖို့ညှင်းဆိုပါတယ်။တရုတ်နိုင်ငံသားငွေကြီးကြပ်ရေးကော်မတီကဒေါ်လာနဲ့ပတ်သက်တဲ့တင်းကျပ်တဲ့စည်းကမ်းတွေကိုချမှတ်ထားတဲ့အတွက်ဒေါ်လာနဲ့ကုန်သွယ်ဖို့မဖြစ်နိုင်ဘူးလို့တရုတ်ကုန်သည်တွေကတုံ့ပြန်လိုက်တာပါ။ဒါကြောင့်တရုတ်စီကယွမ်ငွေကိုယူပြီးပြည်တွင်းဘဏ်မှာမဖြစ်မနေပြန်သွင်းရမယ့်ဒေါ်လာကိုတော့ဈေးကွက်ပေါက်ဈေးအတိုင်းပြန်ဝယ်နေရတယ်လို့မူဆယ်ကပဲကုန်တဲ့အသင်းတာဝန်ရှိသူတူက VOA ကိုပြောပါတယ်
။အစ်မတို့ဒီကူစားနေတဲ့အဲဆိုခိုင်းတော့ဒေါ်လာနဲ့တော့ရမယ်သူတို့ငါတို့ဒေါ်လာသိမလားပေါ့နော်ဒီပုံရောင်းရတဲ့လေပေါ့နော်ကျွန်တော်တို့ကဘာမှအစရနိုင်ငံကိုရမယ်မဖြစ်ရဘူးဒေါ်လာပေးရမယ်ဆိုအဲ့ဒေါ်လာကိုပြေတော့မသိနိုင်ဘူးဟိုကျွန်တော်ဒီပြည်ဝယ်တဲ့ပြည်ကြီးအသိနိုင်ဘူးဆိုတဲ့ခါကျတော့ကျွန်တော်ကရှားနေပြီးတော့ဒေါ်လာကိုလိုက်ရှားပြီးဒီစမ်းကြည့်ပါဒေါ်လာကျွန်တော်ကပြန်ထွက်ရမှာကောဉာဏ်နဲ့အကြောင်းကိုတက်တက်ပေါ့ပေါ့လေအဲကျွန်တော်ကအောက်လိုင်းနဲ့ရှားတာဥပ္ပစီရ
လိုအပ်ချက်ကြောင့်ဒေါ်လာဝယ်ယူသူတွေများနေတဲ့အတွက်ဒေါ်လာဈေးတွေဆက်ပြီးတက်နေတာလို့လည်းသူကပြောပါတယ်။လက်ရှိမှာလည်းပြည်တွင်းဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာကိုဝယ်ယူလို့မရပါဘူး။အပြင်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးကကွာနေပြီးအပြင်မှာဒေါ်လာဝယ်ပြီးဘဏ်ကိုပြန်သွင်းရင်ထပ်ပြီးနစ်နာနေတယ်လို့မူဆယ်ကကုန်တယ်တူကပြောပါတယ်။
ဒီကွာတဲ့အတားအဝါပါဘူးအပြင်မှာဒေါ်လာ900လောက်ပေါက်တယ်ဒီကိစ္စကဘူဘာလဲဆိုတော့ရောင်းလို့ရတဲ့အခန်းကို600နဲ့လဲပြီးမှဘယ်လိုလုပ်ဖြစ်ကြပါလဲကိုယ်ကတရှိကချင်းကစုံစုံတာလေလို့အရှင်မပြေအောင်လို့ပြောလို့ရှိရင်တော့လုံးဝလက်မခံဘူးရေးလို့ပါလဲလုပ်ခိုင်းပါလ
ားပဲမျိုးစုံပြောင်းနှမ်းမြေပဲနဲ့စီထွက်တီးနှံတွေကိုနေဆက်ကနေတင်ပို့မယ်ဆိုရင်ပို့ကုန်ဝင်ငွေရရှိထားတယ်ဆိုတဲ့ဘဏ်ကထုတ်ပေးတဲ့အထောက်အထားကိုကုန်တယ်တွေကအရင်ဆုံးတင်ပြပေးရမယ်လို့အကောက်ခွန်ဦးစီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ်ဒီလိုတင်ပြနိုင်တဲ့ကုန်တယ်တွေကိုပဲထုတ်ကုန်ကြေညာလွှာ export declaration ဖွင့်လှစ်တဲ့ကိစ္စတွေဆက်လုပ်ပေးမယ်လို့လည်းဒီထုတ်ပြန်ချက်မှာရေးသားထားတာပါဒီညွှန်ကြားချက်ကြောင့်မဖြစ်မနေဒေါ်လာငွေဝယ်ယူပြီးပို့ကုန်ဝင်ငွေအဖြစ်ဘဏ်သွင်းရတာကြောင့်ကုန်တယ်ရေးမှာအခက်အခဲတွေအများကြီးကြုံလာရတယ်လို့လည်းပဲကုန်တယ်အသင်းတာဝန်ရှိသူတူကပြောပါတယ
်ဒေါ်လာစားရတဲ့ခါကျအသေးစားဒေါ်လာစားရတာပေါ့နော်ကုန်တယ်လို့ငွေကြေးစတာဒေါ်လာဆိုတာဒေါ်လာအများကြီးရပြီဒီဟာကုန်တယ်ရရတော့မှာဘာမှလုံးလို့မရတော့ဘူးသူတို့ဒီ
အမေရိကန်ဒေါ်လာအသုံးပြုတဲ့ပုံမှန်ကုန်သွယ်ရေးနည်းလမ်းကိုပဲပို့ကုန်လိုင်စင်ကိုခွင့်ပြုပေးမယ်လို့နေဆက်ကုန်တယ်တွေကိုစီးပွားကူတန်းဌာနကအကြောင်းကြားထားပါတယ်တရုတ်ယူနန်ပြည်နယ်အစိုးရကမြန်မာနဲ့နေဆက်ကုန်သွယ်ရေးမှာဖြေလျှော့မှုတွေစပြီးလှုပ်လာပေမဲ့လည်းပြည်တွင်းကမူဝါဒတချို့ကြောင့်ကုန်သွယ်ရေးအခက်အခဲတွေဆက်ရှိနေဦးမယ်လို့လည်းကုန်တယ်တွေကပြောပါတယ်ခင်ဗျာ